မင်္ဂလာပါခင်ဗျာ။ဩဂုတ်လ22ရက်ဂျပန်အခြေစိုက်နီကေအရှန်ရီဗျူးသတင်းစာမှာမြန်မာအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီးရပ်ပက်အစိုးရကကြိုးပမ်းနေတဲ့အပေါ်တက်မတော်ကတန်တရားကြီးနေစေဖြစ်နေတယ်ဆိုတဲ့ဆောင်းပါးတစ်ပုဒ်ဖော်ပြခဲ့ပါတယ်။နေပြည်တော်မှာကျင်းပခဲ့တဲ့သရုတ်ထအကြိမ်မြောက်22ရာစုပင်လုံးငင်းချမ်းရည်ညလာကဟာတောက်ကြနေကပြီးဆုံးခဲ့ပါတယ်။အဲ့ဒီအစိုးရတက်မတော်နဲ့လက်နက်ကိုင်ဖွဲ့တွေကြားငင်းချမ်းရည်ဆွေးနွေးပွဲကိုတမိုင်းဝင်ဖြစ်ရအဖြစ်ဒေါက်ဆန်စုကြည်ကညွှန်ဆိုခဲ့ပြီးအစိုးရနဲ့လက်နက်ကိုင်ဖွဲ့တွေကြားကအကွာအဟကိုတော့ဖော့ပြီးပြောခဲ့တယ်လို့ဆောင်းမကဆိုပါတယ်။အခုကျင်းပပြီးဆုံးခဲ့တဲ့ညီလာခံဟာဒေါက်ဆန်စုကြည်ရဲ့နိုဝင်ဘာ၈ရက်ရွေးကောက်ပွဲမှာတိုင်ခင်သတ္တုထအကြိမ်နဲ့နောက်ဆုံးအကြိမ်ကျင်းပတဲ့ညီလာခံနဲ့ဖြစ်ပါတယ်။တောက်ကြနေကသဘောတူလက်မှတ်ရေးထိုးခဲ့ကြတဲ့ပြည်တော်စုသဘောတူစာချုပ်အပိုင်း၃မှာတနင်္ဂနွေလုံးပြည့်ခတ်ရက်စည်ရေးသဘောတူညီချက်အကောင့်ထဲဖော်ရေးအစီအစဉ်နဲ့ဒီမိုကရေစီဖက်ဒရယ်ပြည်တော်စုထူထောင်ရေးဆိုင်ရာအခြေခံမူတွေပါဝင်ကြောင်းဒါပေမဲ့ဒုတိယကမ္ဘာစစ်အပြီးကစတင်ခဲ့တဲ့လူမျိုးစုတက်တဲ့ကိုင်းပြည်ပခတ်တွေကြောင့်ပြည်တွင်းငင်းချမ်းရေးမျှော်လင့်ချက်ကတော့သိပ်ပြီးတော့မနှိမ့်လာသေးကြောင်းဒါအပြင်ဒေါက်ဆာစုကြည်နဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကြားအကွာအဟကိုလည်းညီလာခံမှာတွေ့မြင်ခဲ့ရကြောင်းဆောင်းမားကဖော်ပြပါတယ်ဒါအပြင်တနတ်တန်ဘုံတန်နဲ့လက်နက်ကိုင်းပြည်ပခတ်တွေငင်းသက်သွားအောင်လုပ်တာတဲ့ငင်းချမ်းမှုတိဆောက်ကြီးကပို့ပြီးတော့အထိပ္ပယ်ပြည့်ဝကြောင်းအောင်မြင်မှုနဲ့အလေးစားခံရမှုတွေအတွက်လက်နက်ကိုအားကိုးတာဟာစိုးပွားတဲ့သဘောထားဖြစ်ပြီးငင်းချမ်းရေးတိဆောက်တာဟာအဲ့ဒီသဘောထားကိုနှုတ်ပယ်ဖို့ဖြစ်ကြောင်းဒေါက်ဆန်စုကြည်ကဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တက်ရောက်ခဲ့တဲ့ညီလာခံမှာပြောကြားခဲ့ပါတယ်။ဒါအပြင်စစ်တပ်ကရေးဆွဲခဲ့တဲ့အခြေခံဥပဒေကိုပြင်ဆင်ဖို့လိုအပ်ကြောင်းလည်းပြောဆိုခဲ့ပါတယ်။တမတော်ကြီးကဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတော့တချို့အဖွဲ့အစည်းတွေဟာငင်းချမ်းရေးလုပ်ငန်းစဉ်ကိုတခြားလုပ်ငန်းစဉ်တွေနဲ့ရောထွေးချိတ်ဆက်ချနေကြပြီးငင်းချမ်းရေးဆွေးနွေးပွဲတွေကိုမိမိတို့ပါတီအကျိုးအတွက်အသုံးပြုနေကြကြောင်းနိုင်ငံရဲ့အကျိုးစီးပွားတဲ့တခြားပို့ပြီးတော့အရေးကြီးတာမရှိကြောင်း NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကရည်ဝဲပြီးတော့ပြောဆိုခဲ့တယ်လို့ဆောင်းမမှာဖော်ပြပါတယ်။ဒါအပြင်တရင်သားနဲ့တကိုင်အဖွဲ့တွေဟာပြည်ထောင်စုကိုစန့်ကျင်နေတာဖြစ်ပြီးတမိုင်းကိုအစွဲကင်းကင်းနဲ့လေ့လာရင်းတမတော်ဟာပြည်ထောင်စုနဲ့တည်ဆဲအစိုးရတွေကိုအကာအကွယ်ပေးနေကြတာတွေ့ရမှာဖြစ်ကြောင်းလည်းဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကပြောဆိုခဲ့ပါတယ်။တကယ်တော့ NLD အစိုးရဖြစ်လာပြီးတဲ့နောက်တမတော်နဲ့ပူးပေါင်းဆောင်ရွက်မှုတွေပုံမှန်တိုးတက်လာခဲ့တယ်လို့ဆောင်းမကဆိုပါတယ်။ဒေါက်ဆန်စုကြည်နဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကြားရှုပ်ဘတွေ့ဆုံမှုတွေ2018ခုနှစ်နှစ်လပိုင်းအထိရှိခဲ့ပြီးအခြေခံဥပဒေပြင်ဆင်ရေးကိစ္စပေါ်လာမှတွေ့ဆုံမှုရပ်ဆိုင်းသွားခဲ့တယ်လို့အမည်မဖော်လိုသူအစိုးရအကြီးအကဲရာရှိတူကပြောဆိုကြောင်းရခိုင်ပြည်နယ်ပြည်ထောင်စုပေါ်လာတဲ့အခါမှာတော့သူတို့နှစ်ဦးခြားကဆက်ဆံရေးပူပူတော့ဆိုးပါတော့ခဲ့တယ်လို့ Nikkei Asian Review သတင်းကဖော်ပြပါတယ်။ဩဂုတ်လ18ရက် Economic စာဆောင်မှာတော့မြန်မာနိုင်ငံတွင်းကငင်းချမ်းရေးလုပ်ငန်းစဉ်တွေနှိကွေးနေတဲ့အခြေအနေနဲ့ပတ်သက်တဲ့ဆောင်းမတစ်စောင်ဖော်ပြခဲ့ပါတယ်။ကမ္ဘာတက်တန်းအကြဆုံးပြည်တွင်းစစ်တစ်ခုဖြစ်တဲ့မြန်မာနိုင်ငံတွင်းကလက်နက်ကိုင်ပဋိပက္ခဟာအဆုံးသတ်ဖို့မလွယ်သေးပါဘူးတဲ့။အင်မတန်မှရှုပ်ထွေးပူလီပြီးတက်တန်းအကြဆုံးပဋိပက္ခပြဿနာတရက်ကိုမြန်မာဒီမိုကရေစီခေါင်းဆောင်ဒေါ်ဆန်းစုကြည်အမွေဆက်ခံခဲ့ရတာလည်းဖြစ်ပါတယ်။တမတော်ဦးသိန်းစိန်တဲ့ဖက်ဒရယ်စနစ်ကိုအာမခံထားတဲ့ NCA အပြည့်အစုံသဘောတူညီချက်လက်မှတ်ရေးထိုးခဲ့ကြသူတွေအနေနဲ့အခုအခါနိုင်ငံရေးဆွေးနွေးမှုအဆင့်ကိုရောက်လို့နေပါပြီ။ဒါပေမဲ့နိုင်ငံတော်ကငင်းချမ်းရေးကိုစိတ်ချလက်ချမျှော်မှန်းနိုင်တဲ့အခြေအနေကိုတော့မရောက်ရှိသေးဘူးလို့ဆောင်းမကဖော်ပြပါတယ်။ဒေါ်ဆာစုကြည်အနေနဲ့အခြေခံဥပဒေပြင်ဆင်နိုင်မှုအတွက်စစ်တပ်ရဲ့အာဏာကိုထိန်းချုပ်နိုင်မှုလိုအပ်တယ်လို့တက်မတော်ကလည်းငင်းချမ်းရေးကိစ္စမှာဒေါ်ဆာစုကြည်ရဲ့နေရာကျင်းမြောက်နေအောင်လှုပ်တာရှားတာမရှိအောင်စီမံထားတယ်လို့လည်းဆောင်းမမှာဖော်ပြထားပါတယ်ခင်ဗျာ။